ဒီနေ့မနက်မှာ Miss Yan Healy ကအင်းစိန်အကျဉ်းထောင်ကိုသွားရောက်ကြည့်ရှုခဲ့သလိုညနေမှာလက်ပတောင်းတောင်အရေးကူညီပေးသူတွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ် Miss Yan Healy ဟာပြီးခဲ့တဲ့နှစ်ဇူလိုင်လအတွင်းကမြန်မာနိုင်ငံကိုပထမဆုံးအကျဉ်းရောက်ရှိခဲ့တာကြောင့်အခုတကြိမ်ဟာဒုတိယအကျဉ်းခီးစဉ်ပဲဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ် Miss Yan Healy ရဲ့ခီးစဉ်အတွင်းနိုင်ငံရေးအကျဉ်းသားဟောင်းတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေရှိလာနိုင်တဲ့အပြင်အကျဉ်းကျခံစဲနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေလည်းအကောင်းဘက်ကိုပြောင်းလဲလာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဦးမြင့်အောင်ကပြောပါတယ်
အချို့ကိုရင်ပုံကိုလာမယ်ဆိုရင်တော့ဒီမှာပြန်လဲထူထောင်ရေးဆိုတာရှိပါတယ်။အချို့သောနိုင်ငံဒီမှာဆိုလို့ရှိရင်အစိုးရနေပြီးတော့ပူပေါင်းပါဝင်ဆောင်ပြီးတော့တန်ငယ်ရေးကျင်းသားတွေကိုပြန်လဲထူထောင်ပြီးတဲ့အစီအစဉ်တွေရှိတာတွေတွေ့ရပါတယ်။အလဲကြီးကျင်းအောင်တင်မှာနေရတဲ့နိုင်ငံရေးကျင်းသားတွေရဲ့ status တွေနဲ့ပတ်သက်လို့ဒါပြုပြင်ပြောင်းလဲနိုင်နိုင်ငယ်လို့ကျွန်တော်ပြောလင့်ပါတယ်။ပြေဆုံးခွင့်ရမယ်ဆိုတော့ကျွန်တော်ကလက်ရှိရှိနေတဲ့အခြေအနေတွေကိုတင်ပြလို့ရနိုင်ငံရေးကျင်းသားအနေနဲ့ပတ်သက်လို့ကျွန်တော်တို့မှဆက်လက်လှုပ်ဆောင်မယ့်ဟာတွေရှိတယ်။ကျွန်တော်တို့အနေနဲ့နိုင်ငံရေးကျင်းသားပြည့်အတိမတ်ဖြူတာတွေစီရင်ရှိတယ်။အစိုးရဘက်ကကျွန်တော်တို့တင်ပြထားတဲ့ရှင်းတယ်မှာသူတို့ဘက်ကအတိမံပြူထားတဲ့ရှင်းနေတဲ့ရှိပါတယ်အစိုးရဘက်ကအတိမံပြူမယ်ကျွန်တော်တို့ပဲချမ်းနေတယ်တော့နိုင်ငံရေးကျင်းသားဖြစ်အတိမတ်ပြူတယ်ပါတယ်ဆိုတော့ကျွန်တော်တင်ပြလို့ရမှာပါ
ဒီခီးစဉ်အတွင်းမှာအစိုးရနဲ့ KIA တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကဒုက္ခသည်စခန်းတွေကိုသွားရောက်มาဖြစ်တယ်လို့ရခိုင်ပြည်နယ်ကိုလည်းသွားရောက်มาဖြစ်ပါတယ်Miss Yan Healy ဟာမနက်ဖြန်မှာအမျိုးသမီးလှုပ်ရှားသူတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံသွားဖို့ရှိပါတယ်။အဲ့ဒီလိုတွေ့ဆုံရမှာတော့ Triangle Woman အဖွဲ့ကမက်ခင်လေးကလွှတ်တော်ကိုတင်ထားတဲ့မျိုးဆောင်ဥပဒေတွေနဲ့ပတ်သက်ပြီးတင်ပြဆွေးနွေးသွားမှာဖြစ်တယ်လို့ပြောပါတယ်
။အမျိုးသမီးခွင့်ရေးကောင်စင်အောင်မှာအထူးမယ်လို့ပြောတယ်။ဆွေးနွေးတဲ့အထက်မှာတော့ဥပဒေ၄ခုနဲ့ပတ်သက်ပြီးတော့လည်းပါမှာပေါ့မပါမဖြစ်ပါမယ်ဟာဆိုတော့သူလည်းသူအမြင်သူပြောလိမ့်မယ်နဲ့ထင်တယ်။အမတို့ကတော့ယက်တီချက်ကတော့မပြောင်းပါဘူးဒီချိန်မှာဥပဒေကျူရလည်းတန်းကြီးကပြည်သူလူထုအကျိုးရှိမယ်ဆိုရင်လက်ခံတယ်ကျိုးဆိုတယ်ဒါပေမဲ့ပြည်သူလူထုကမှဥရရကွဲပြီးတော့ပေါ့နော်တရားနဲ့တရားစီလုံးညီညွတ်မှုပြက်ပြီးတော့တန်ပြရည်နဲ့အင်းပွားစီမဲ့ဥပဒေမျိုးတွေဆိုရင်တော့လောလောဆယ်အခြေအနေမှာမလုပ်သေးတာကောင်းမယ်ပေါ့နော်အဲ့လိုအမြင်ကတော့အမတို့မပြောင်းပါဘူးဒီတိုင်းနဲ့အမတို့သဘောထားကိုပြောမှာပါ
မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်အဖြစ် Miss Yan Healy ရှေ့မှာတာဝန်ထမ်းဆောင်ခဲ့တဲ့ Mr. Quintana လက်ထက်ကလေးကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ခီးစဉ်တွေမှာအမျိုးသမီးရေးလှုပ်ရှားသူတွေနဲ့တွေ့ဆုံမှုတွေရှိခဲ့ပါတယ်။ဒါပေမဲ့အမျိုးသမီးအခွင့်အရေးတွေနဲ့ပတ်သက်ပြီးတိတိတသားပြောင်းလဲလာတာမရှိဘူးလို့အမျိုးသမီးရေးလှုပ်ရှားသူတွေကသုံးသပ်ကြပါတယ်။အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူဒေါ်မေဇဘယ်ဖြူကကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်အနေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေရဲ့တင်ပြချက်တွေကိုမြန်မာအစိုးရဘက်ကလှုပ်ဆောင်ပေးဖို့အတွက်တိုက်တွန်းပေးစီလိုတယ်လို့အခုလိုပြောပါတယ်
ဘဝဘက်ကနှော်လင်းတာသူတို့တွေနဲ့တွေ့ခွေ့ရပြီးတော့ဘဝဘက်ကအခက်ခဲတွေတော့ပြတဲ့အခါမှာဒီမြန်မာနိုင်ငံအစိုးရနဲ့ဆွေးနွေးတဲ့အခါအဲ့အချက်တွေကိုသူတို့အနေနဲ့ highlight လုပ်ပြီးတော့မှာပေါ့နော်ထည့်သွင်းပြီးတော့ဆွေးနွေးပေးလိုက်မယ်အပြောင်းအလဲတွေကိုပြုလုပ်ဖို့အတွက်တိုက်တွန်းလိုက်မယ်လို့ကျွန်တော်တို့ဘက်ကတော့နှော်လင်းတာပေါ့အဓိကကတော့အမျိုးသမီးတွေစံဖက်ခံရတဲ့အခြေအနေတွေပါပဲပြိပခါဖြစ်သွားတဲ့ဒေသတွေမှာအမျိုးသမီးတွေစံဖက်ခံရတာတွေအဲ့ဒါတွေအတွက်ထိရောက်တဲ့ဖြစ်ပေးအေးအေးယူမှုတွေမရှိတာတွေဥပဒေဘိုင်းဆိုင်ရာအကအကွယ်နှဲနေသေးတဲ့ကိစ္စတွေပေါ့နော်ဟုတ်ဆိုရင်တော့အမျိုးသမီးရေးနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးကြမဲ့သူတွေက highlight လုပ်ပြီးပြောမဲ့ချင်းမှာဒီအမျိုးဘာသာသာသနာကိုအကြောင်းပြုပြီးအမျိုးသမီးတွေကိုခွဲခြားပြီးတော့နှိမ့်ချဆက်ဆံရာရောက်တဲ့ဥပဒေတွေကြားချမ်းဖို့စူးစမ်းလာတဲ့လှုပ်ရှားမှုတွေပေါ့နော်အဲ့ဒါတွေအကြောင်းကိုကျွန်တော်တို့ဆောင်ပေးပြီးပြောပြမှာပါ
Miss Yan Healy ရဲ့ရခိုင်ပြည်နယ်ခီးစဉ်မှာဝင်ကြီးချုပ်ဦးမောင်မောင်အောင်အပြင်နှစ်ဖက်ဒေသခံတွေနဲ့လည်းတွေ့ဆုံသွားမယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အခြေစိုက်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကပြန်ကြားရေးတာဝန်ခံဦးမျိုးတန်းက Miss Yan Healy နဲ့ရခိုင်ပြည်နယ်ခီးစဉ်မှာတွေ့ဆုံဝင်ရလို့ပြီးရခိုင်ပြည်နယ်ကမွတ်စလင်အရေးတွေကိုတင်ပြလိုတယ်လို့ပြောပါတယ်။
ကျွန်တော်တွေ့ကြည့်ပါတယ်ကျွန်တော်လည်းကြောက်ကြည့်ပါတယ်အခုသမရာကြီးကလူလိုက်ရင်းနေခန္ဓာအရင်မှာမင်းကွန်ကျော်သွားတဲ့ဟာတဲ့မှာရခိုင် action plan ကိုနိုင်ငံတကာရဲ့ဒီဒေသခံမှာရှိတဲ့လူတွေရဲ့နှစ်ဖက်အဖွဲ့အစည်းကလူတွေနဲ့စကားပြောပြီးတော့လုပ်မယ်ဆိုတဲ့ကကြတော့ဒီရခိုင်လူမျိုးတွေရဲ့စိတ်ခံစားချက်ကတော့ကျွန်တော်တို့ကိုပင်းကလေးလုပ်မယ်ပင်းကလေးလုပ်ပြီးတော့ကျွန်တော်နေတဲ့နေရာမှာကျွန်တော်ချင်းချက်ကြက်ထားမယ်ပညာမတင်ရပြီးတော့အလို့ခံမလို့ရဆိုတဲ့ခံစားချက်ကအဆက်မပြတ်သူတို့ဆန္ဒပြနေလေတော့ဒီအဲ့ဒီဟာကိုပဲနိုင်ငံတော်လုပ်သွားမယ်ဆိုရင်အဲ့ဒါကြီးကရခိုင် action plan ဖြစ်မယ်ဆိုရင်တော့ဒါရှေ့လျှောက်ကောင်းလာဖို့တော့မျှော်မှန်းတော့မရှိဘူးပေါ့နော်ဒါမျိုးကျွန်တော်ဆိုလိုတာပါ
Miss Yan Healy ga pige de ne ga myama pi khi sin na patat bi tadin sa shin lin mwe pyu lou ya ma do yakai pi ne ga dukha de sakhan rue ma myo thami rue ne kle ta nge rue ha bwa ko ne sin khak khak khe khe yin sai ni da twi ge ya de lo pyo cha khe ba de a di khi sin na patat bi kula tamaka lu khwin ye kaung si than a sin khan sa tin twin ya ma do muslim rue ye a ye ko bat lai pyo so tha de so bi sit twi myo kan yakai ta yin da rue ga ma nat phyan Miss Yan Healy sit twi yauk shi chain ma san na pya cha ma phit ba တယ်Miss Yan Healy ကဒီတစ်ခေါက်ခီးစဉ်နဲ့ပတ်သက်ပြီးမြမပြည်ကပြန်လည်မထွက်ခွာခင်ဇန်နဝါရီလ16ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမယ်လို့သိရပါတယ်။ဒီခီးစဉ်မှာတွေ့ရှိတာတွေကိုတော့လာမယ့်ဧပြီလထဲမှာပြုလုပ်မယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အစည်းအဝေးမှာအစည်းအဝေးစာတင်သွင်းသွားမှာဖြစ်ပါတယ်ရှင်။ကျွန်မ RFA သတင်းတော်ဝေမာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်။